မုံရွာခရင်ဆလင်းကြီးမြို့နယ်လေပောင်းတောင်ကျင်းနီစီမံကိန်းတဝိုက်ကကံကုန်းကျေးရွာတိုက်နယ်ဆေးရုံဖွင့်လှစ်လိုက်တဲ့အကြောင်းသက်ဆိုင်ရာကရွာမှာအတန်ချက်ဆက်နဲ့လိုက်ကျင်ညာတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေရွေးထားတဲ့နေရာမှာပနဲ့ရိုက်ပြီးမှနောက်တနေရာမှာတိုက်နယ်ဆေးရုံဖွင့်လှစ်တာလို့လေပောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စားလှိုင်ကပြောပါတယ်။
ဒီလိုကတော့ယူအားလို့သဘောတူတဲ့နေရာမှာပထမတော့ပနက်တွေပါလေးချခဲ့ပြီးဆေးရုံကိုလုတ်ခဲ့တာလေ။ဒါပေမဲ့နောက်ပိုင်းကျတော့အဲ့ဒီနေရာနေပြီးတော့နောက်ထပ်နေရာတစ်ခုကိုရွှေ့ပြောင်းပြီးတော့သွားလိုက်တာ။အခုတော့အချောက်ကလေးဆန်ဆေးရုံနေတစ်ခုအနေနဲ့တော့သူတို့စောက်လုံးလို့လည်းပြီးပါပြီ။အခုလူနာတွေလည်းလာကူဖို့ရလက်ခံမှုရှင်နေဖြစ်ပြီလို့တော့ပြောတယ်။ဒါပေမဲ့ဘယ်နှစ်ယောက်လာကူပြီးပါပြီလဲ။ဒါမှမဟုတ်ဘယ်လိုလူနာတွေကိုလက်ခံမှာလဲဆိုတော့ကျွန်တော်တို့အဲ့ဒါတော့ရှင်းရှင်းလင်းလင်းမသိသေးဘူးရှင့်။
ရွာသားတွေငခိုကသဘောတူထားတဲ့နေရာကဘလို့နေရာမျိုးပါလဲကံကုန်းရွာကဥတင့်အောင်ဆိုးပြောတာက
ကံကုန်းတိုင်းနဲ့ဆီလို့ဆိုပြီးတော့ဘာတန်အောင်ကျင်ညာလေးရယ်လေ2013 9လပိုင်း4ရက်လာမသိဘူးအဲ့တော့ခုနဆောင်ကိုယ်တိုင်တိုင်းနဲ့ဆီလို့ကိုပနေတည်ရပြီးအဲ့နေရာဘာဖြစ်လို့ရှုသွားတော့ဆိုကျွန်တော်ကြားတာပနေတဲ့နေရာသက်စစ်စယုံကအမှုလဲလာနိုင်တယ်စပယ်တော်ကြီးစင်တော်လောက်ကတည်းကရှဲဘုံဘွားအဆင်မှုတွေလဲကြာနိုင်တယ်ဆိုပြီးတော့အဲ့အမကံကုန်းကြီးရဲ့အရှိတောင်ပတ်ကြမှာပေါ့အဲ့နေရာကိုအရှိသွားတာသူကဆရာဝန်တွေကြတော့အဆင်မပြေမှာဆိုလို့ပေါ့ကျွန်တော်ကြီးကကြတော့ဘလို့ပဲနေနေဆိုတဲ့ပုံစံမျိုးနဲ့တဘောရိုးကြသွားတာပေါ့ဗျာဟိုအရင်ပနေရိုက်တဲ့နေရာကအဲ့ဒီလောက်ွက်နဲ့နီးနေတော့ကျနန်းနန်းတော့ဒီကြောင်နဲ့အဲ့ဒီနေရာတော်တော်ဝင်နေဆိုတဲ့ဒီမှာကျမကြီးပြည်နယ်ရှင်နေနဲ့ကျမကြီးလာခုဆရာဝန်တွေနဲ့ပြီးအောင်ဆိုပြီးကျွန်တော်တို့ကိုယ်တိုင်အဲ့နေရာကိုရွေးပြခဲ့တာလည်းပါတယ်
မြမစီဝါရင်ဥပိုင်း limited ပိုင်း mojo sulfuric acid ဆက်ယုံကအငွေ့ရေဟာလေသင့်တန်းရနေတုံးပဲလို့လည်းပြောပါတယ်။အရင်ကတော့နယ်လှက်ဆေးကုသရေးအဖွဲ့ရှိတယ်လို့လည်းပြောပါတယ်
။ဒီ company ကိုကျွန်တော်ကတော့နယ်လှက်ကုသရာတွေကိုကျွန်တော်စာအုပ်တောင်းတာရှိတယ်။လူနာမှတ်တမ်းစာအုပ်ပေါ့ဗျာ။ဘယ်ဆရာဝန်ကကုတယ်၊ဘာယောဂါ၊ဘာဖြစ်ပြီးတယ်ဆိုတဲ့မှတ်တမ်းကျွန်တော်ကတောင်းတာလေလူနာမှတ်တမ်းစာအုပ်လေ။တော့ကတော့အဲ့လိုပုံစံမျိုးလောက်တာမရှိဘူးခုဒီတိုင်းနဲ့ဆေးရုံဖုန်းလို့ကြတော့လုံးမလုံးလဲကျွန်တော်မသိရသေးဘူ
းဒီ sulfuric acid ဆေးရုံဟာအန္တရာယ်ရှိတဲ့ဓာတုပစ္စည်းဆေးရုံဖြစ်တဲ့အတွက်ပတ်ဝန်းကျင်မထိခိုက်ရအောင်လိုအပ်တဲ့ ISO ISO International for Standardization အသိမှတ်ပြုလက်မှတ်တွေရထားတဲ့အကြောင်းဆေးရုံရှေ့မှာချိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ဒေါက်ကင်စန်းလိုင်ကတော့
မြန်မာဝန်ပေါင်းကုမ္ပဏီအနေနဲ့ဆောင်ရွက်နေတဲ့ကိစ္စတွေကကျမတို့လည်းမသိရဘူးနောက်ဒေတာကံကြည့်သူတွေလည်းမသိဘူးဘယ်သူမှမဒီခုလက်ရှိချင်းနေပြီဆောင်ရနေတယ်ဆိုတဲ့ကိစ္စတွေအားလုံးကျွန်တော်ရှင်းရှင်းလင်းလင်းဘာတစ်ခုမှကုချေပြီးမသိရဘူးအဲ့တော့ပွင့်လင်းမြင်အောင်လည်းချပြတာလည်းမရှိဘူးအဲဆိုလက်မရသွားပြီဒီလက်မကဘယ်လိုနည်းလမ်းနဲ့ရတာလဲဆိုတာတွေလည်းအခုချိန်ထိမသိဘူးနောက်တစ်ခုကကြီးတဲ့အရေးကြီးတဲ့ EIA SIA ကိစ္စတွေကလည်းဘယ်လောက်တိုင်းသာဒီဆောင်ရပြီးပြီလဲဆိုတာလည်းကျမတို့မသိရဘူးသူတို့ပြောတော့ဒါတွေကဆောင်ရပြီးပြီစီရင်ခံစားရရှိပါတယ်ပြောတယ်ဒီစီရင်ခံစားတွေကိုလည်းကျမတို့လည်းဒါတွေကိုအခုသိချင်လို့တောင်းနေတော့လည်းကျမတို့သိအောင်လည်းချမပြဘူးအခုချိန်ကြီးလည်းပြည်သူလူထုကြားထဲမှာဒီအစီရင်ခံစားရဲ့ဒီ ISO နဲ့ပတ်သက်တာတွေရောနောက် EIA SIA နဲ့ပတ်သက်တာတွေရောပြည်သူလူထုရဲ့ကြားထဲကိုရှင်းရှင်းလင်းလင်းရှိအောင်အခုချိန်ကြီးချပြတာကျမတို့မတွေ့ရဘူးရှင
့် ISO လက်မှတ်ရထားတယ်ဆိုပေမဲ့လေသင့်နိုင်အစစ်နိုင်ရနေပြီးသီးနှံခင်းတွေလည်းမဖြစ်ထွန်းဘူးလို့ဒေသခံတွေကပြောကြပါတယ်ရှင်